ဒီသတင်းမှတ်ထဲမှာပဲဒုတိယအကြိမ်ဖြစ်ထင်ရှားတဲ့ Republican Party အုပ်စုတစုကပါတီသမ္မတလောင်း Donald Trump ကိုထောက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ Congress လွှတ်တော်မဟောင်းတွေသမ္မတဟောင်းတွေဖြစ်ကြတဲ့ Ronald Reagan နဲ့သမ္မတ Bush နှစ်ဦးစလုံးလက်ထက်ကအဆင့်မြင့်ပါတီဝင်တွေပါဝင်တဲ့ကိုယ်စားလှယ်80ကျော်ကနေ Republican အမျိုးသားကော်မတီဥက္ကဋ္ဌ Ryan Priebuston ကိုစာရေးသားပေးပို့ခဲ့ကြတာဖြစ်ပါတယ်။ကော်မတီအနေနဲ့ပါတီရဲ့ငွေကြေးအချိန်နဲ့ဝန်ထမ်းတွေကိုထွန့်ကိုထောက်ခံတဲ့စီယုံရေးကြော်ညာလုပ်ငန်းတွေမှာတုံးနေတာတွေရပ်ဆိုင်းစေချင်ကြပြီးအဲ့ဒီအစားအထက်နဲ့အောက်လွှတ်တော်ကိုယ်စားလှယ်တွေအတွက်30လိုတဲ့အကြောင်းပြောဆိုခဲ့ကြပါတယ်။ထရန့်အနေနဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာအနိုင်ရနိုင်တဲ့အခွင့်အလမ်းကတစ်နေ့တခြားနှဲပါလာနေပြီလို့လည်းပြောဆိုခဲ့ကြပါတယ်။